အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဟက်သာ နူဝက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်ခန့်အပ်ဖို့သူ့အနေနဲ့အလေးနဲ့စဉ်းစားထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြာသပတေးတွေမှာပြောကြားလိုက်ပါတယ်။လက်ရှိအမေရိကန်သံမတ်ကြီးနီကီဟီလီကရာထူးကနေနှုတ်ထွက်တော့မှာဖြစ်ကြောင်းပြီးခဲ့တဲ့အောက်တိုဘာလအတွင်းရုတ်တရက်ကြေညာပြီးတဲ့နောက်သူ့နေရာမှာဟက်သာ နူဝက်ကိုအစားထိုးဖို့သမ္မတထရန့်ကစဉ်းစားနေတာပါ။အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒအပြောင်းလဲလုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့မနေ့ကအင်ဖြူရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူ့အနေနဲ့ဟက်သာ နူဝက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ဖြစ်ခန့်အပ်ဖို့အလေးနဲ့စဉ်းစားနေကြောင်းသတင်းတောက်တွေကိုသမ္မတထရန့်ကိုယ်တိုင်ပြောခဲ့ပါတယ်။ဟက်သာ နူဝက်ဟာအလွန်ထက်မြက်ကြောင်းသူ့အစိုးရအတွက်အချိန်ကြာမြင့်စွာကလေးကအလုတ်လုတ်ပေးခဲ့တာဖြစ်တယ်လို့ရေရှည်ထောက်ခံအားပေးလာခဲ့သူလည်းဖြစ်တယ်လို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီကိစ္စကိုသူ့အစိုးရအဖွဲ့အစည်းနဲ့နောက်သတင်းပတ်အတွင်းဆုံးဖြတ်ဖို့ရှိကြောင်းသမ္မတကပြောပါတယ်ရှင်။